စကိုင်းတိုင်းဒေသကြီးကဏီမြို့နယ်နဲ့ပလဲမြို့နယ်တွေကကြီးပါတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရဟရင်သုံးကြီးလေးချောင်းကနေပစ်ခတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကပြောပို့တဲ့သတင်းကိုရဲမွန်ပြောပြပေးပါလိမ့်မယ်
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်အလဲကျွန်းကျေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမေလ10ရက်မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီကရဟတ်ရင်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ဟုတ်တိုက်ပွဲတော့မနက်ခင်းနဲ့စတိုက်တာပြဟုတ်။ကဏီမြို့နယ်ပေါ်ရေလေကျွန်းရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီနဲ့ကျွန်တော်တို့တိုက်ပွဲတိုက်တာပြဟုတ်။တိုက်ပွဲပြင်းထန်တော့လင်းနဲ့ပါလာပစ်တာပြဟုတ်။ကျွန်တော်တို့လေကျွန်းရွာကကဏီမြို့နယ်မှာတနယ်လုံးမှာအဲ့လေကျွန်းရွာပြူရွာလဲဖြစ်နေရပြပြီးတော့ကျတော့အခုစစ်တပ်ကအဲ့မှာပဲအထိုင်ချနေရပြဟုတ်အဲ့နဲ့ကျွန်တော်တို့စခန်းတိုင်းတိုက်ပွဲဝင်ဆွေးနွေးရပြဟုတ်ကျွန်တော်တို့ဂျွာတဝဝင်နိုင်တဲ့ချိန်မှာလေနဲ့လာပြီးတော့ကျွန်တော်နောက်ဆုတ်ခွာခဲ့ရတယ်ပြဟုတ်
တိုက်ပွဲဖြစ်ပွားတဲ့အလေကျွန်းကျေးရွာကိုကဏီမြို့ပေါ်ကနေလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့ပြီးလက်ရှိအချိန်မှာစစ်ကောင်စီတပ်တွေဟာအလေကျွန်းကျေးရွာမှာဆက်လက်တပ်ဆွဲနေတယ်လို့ဆိုပါတယ်တိုက်ပွဲကြောင်အနီးအနားကကြေးရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့သိရပါဗျ။တစက်ထဲမှာပဲပလဲမြို့နယ်တွေကကြေးရွာတွေမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါဗျ။ကဏီမြို့အလဲကျွန်းကြေးရွာကိုပြစ်ခတ်ပြီးပြန်လာတဲ့ရဟတ်ရင်ဟာပလဲမြို့ကတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကိုလည်းလေကြောင်းကနေပြစ်ခတ်ခဲ့တယ်လို့ဒေသခံသူကပြောပါဗျ။
တိုက်ပွဲကတော့ဟိုဟာပြည်တွေနဲ့ပြည်သူတွေနဲ့တိုက်ပွဲဖြစ်တယ်ဗျာ။ဖြစ်တော့သူတို့လည်းရဟတ်ရင်တို့ကြီးဒါဘယ်လက်ပြစ်ထားတာလဲ။ဒီကုန်းဟိုဘောကျွန်တော်တို့မနေ့နေ့ပဲချမ်းရပြည့်ဖက်ချမ်းရဆောင်းဖက်ချမ်းရပေါ့အဲ့လိုဒီမှာပြစ်တယ်နှုတ်ဘက်မီးလောင်ရင်နှုတ်ဘက်ချမ်းရဒီနှစ်ကြိမ်လာပြစ်တယ်ကြနေ့လေကျော်ကဒီနာရီကျော်လောက်ကြတယ်တကယ်ခုပြီးခဲ့တဲ့နာရီဝက်လောက်ကဒီကြိမ်လားသူက
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူးစကိုင်းတိုင်းဒေသကြီးတွေကကဏီမြို့နယ်နဲ့ပလဲမြို့နယ်တို့အတွင်းမှာမကြာခဏဆိုသလိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲတွေပြင်းထန်နေပါဗျ။တိုက်ပွဲကြောင့်ဒေသခံတွေဟာတောတောင်တွေထွက်ပြေးရသလိုထွက်ပြေးပုန်းရှောင်ရင်းတောထဲမှာငွေကြိုက်ပြီးတိတ်ဆုံးသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါဗျ။ပလဲမြို့နယ်ထဲမှာကျေးရွာဆက်ရွာထက်မနည်းမီးရှို့ခံရပြီးနေအိမ်ထောင်ထဲချီမီးလောင်ကျွမ်းပြီးတော့တောင်းထဲချီတဲ့ဒေသခံတွေဟာအိုးမဲ့အိမ်မဲ့ဖြစ်နေရပါဗျ။စစ်ကောင်စီကမိုဘိုင်းအင်တာနက်အသုံးပြုမှုဖျက်တောက်ထားတာလဲနှစ်လကျော်ရှိလာနေပြီဖြစ်တယ်လို့ရိခါတည်ယူမှုကိုလည်းတင်းကျပ်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲတွေရှိနေပါတယ်ခင်ဗျာ။